တော်ရှိမှာခင်ဗျာလူဖွဲ့စည်းတစ်ခုကိုပြောင်းရွှေ့နေရချတဲ့အခါခက်ခဲပေါင်းများစွာကြုံရတာဖြစ်တယ်လို့နေရတဲ့တစ်ခုမှာအသွင်ပြောင်းနေတဲ့မိသားစုတွေရဲ့ဘဝတွေကလည်းစိတ်ဝင်စားစရာကောင်းပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုစည်းကိုပြောင်းရွှေ့လာကြတဲ့မြန်မာတိုင်းရင်းသားဒုက္ခသည်တွေကြုံတွေ့နေရတဲ့ဘဝနဲ့အနာဂတ်ဖရပြည်ထောင်စုအကြောင်းဆွေးနွေးကြည့်ချင်ပါတယ်ကြာသည်ကာလအတွင်းကနယူးယောက်ထက်ပိုင်းဒေသမြို့လေးတစ်မြို့ဖြစ်တဲ့ဘက်ဖလိုမြို့မှာဓမြတိုက်မှုပေါင်း30လောက်ဖြစ်ပွားခဲ့ပါတယ်။ဓမြတိုက်မှုတွေမှာမြမပြီးကလာတဲ့ဒုက္ခသည်တိုင်းသားလူငယ်တို့ပါနေပါတယ်။သူတို့ကလူမဲခိုင်းတွေနဲ့ပေါင်းပြီးအကြောင်းတည်နေတဲ့ဒုက္ခသည်အင်းတွေကိုဝင်ရောက်တိုက်ခိုက်ကြတာလို့ဆိုပါတယ်။ဘက်ဖလိုမြို့ကမြို့ကတူကတော့အမေရိကကိုရောက်လာတဲ့မြမဒုက္ခသည်တွေကလည်းဓမြတိုက်လေတိုက်ချင်စရာကိုဝင်ဝင်နေတဲ့လူတွေကိုဝင်လုပြီးအစိုးရစီကလူမှုထောက်ပံ့ရေးအကူအညီယူတယ်။ဒါပေမဲ့အစိုးရစီကရတဲ့ငွေကိုဗန်ထဲမှာထည့်လို့မရ။ဗန်ထဲမှာထည့်မရတော့ငွေသားကြီးစုရတယ်။တချို့ကလည်းငွေကိုလက်ထဲကင်ထားတာကနာငြိမ်ပုံမရပါဘူး။ကာစီနိုသွားဖဲကစားကြတယ်။ဒီလိုနဲ့ဖဲရှုံပြန်ကြတယ်။တချို့ကတော့ဒုက္ခသည်သာပြောတယ်။လက်မင်းတစ်ခုလုံးလက်တစ်ခုလုံးရွှေတွေနဲ့ဝါးဝါးဝင်းဝင်းဖြစ်နေတာပဲ။စုထားတဲ့ငွေသားကိုအဖတ်တင်အောင်ရွှေဝယ်ဝတ်ကြတာလို့ဆိုတယ်။တကယ်တော့လူငယ်တို့များခိုင်းတွေကဒုက္ခသည်တွေချမ်းသာတယ်ဆိုတာကိုသိပါတယ်။ဒါကြောင့်လည်းလူမြင်ကွင်းမှာတလက်လက်ထအောင်လန်းသလားနေတဲ့သူတွေရဲ့အိမ်တွေကိုဓမြဝင်တိုက်ကြခြင်းပဲဖြစ်ပါတယ်။ဘဲသူဘဲအချိန်မှာအလုတ်သွားတယ်။အိမ်မှာလူပနေအောင်ရှိတယ်အကုန်အလွတ်ရထားကြပါတယ်။တခါတခါတိုက်လိုက်ရင်ထွက်လာတဲ့အပန်းတွေကငွေသားကြီးဒေါ်လာ3000ငွေပါသွားတယ်။ရွှေက9ချပ်ပါပါသွားတယ်။အတွင်းပစ္စည်းကဘလောက်ဘာညာစတဲ့အပန်းတွေကလည်းစုနေနေပါတယ်။တကယ်တော့ဓမြတိုက်ခံရတဲ့သူတွေရဲ့ဒုက္ခကမသေးလာပါဘူး။အစိုးရစီကလူမှုဖူလုံရေးအကူအညီတောင်းတဲ့အခါပန်းထဲမှာဒေါ်လာ3000ထက်ကျော်ပြီးသိမ့်ခွင့်မရှိဘူးလို့ဆိုပါတယ်။ငွေ3000ခွင့်နဲ့ရွှေ9ချပ်သားပါသွားတယ်ဆိုတော့ရဲကိုတိုင်ပြီးအမှုဖွင့်မယ်ဆိုလဲကိုရှုကိုပတ်ဖြစ်တော့မယ်။နေပါဦး။မင်းတို့ကဒုက္ခရောက်လို့အစိုးရစီကတောင်းစားတယ်လဲဆိုသေးတယ်။ငွေ3000ခွင့်နဲ့ရွှေကဘယ်ကရတာလဲလို့မင်းရဲ့အခက်မလား။တစ်ဖက်ကပြန်စဉ်းစားကြည့်လိုက်ရင်ဒုက္ခသည်တွေရဲ့ဘဝတွေကမလွယ်ကူလာပါဘူး။အမေရိကန်ကိုရောက်လာတဲ့ဒုက္ခသည်တွေကိုကစ်စဝါကာလို့ခေါ်တဲ့သူတို့ရဲ့လူမှုကူညီရေးအရာရှိတွေကစေပေါ်တဲ့မြို့တွေကအမဲရက်ွက်ဒီကမှာထားလိရှိပါတယ်။စေပေါ်တဲ့အိမ်တွေမှာထိုးထည့်ငှားရစားလိရှိပါတယ်။နေဆက်ကလာတဲ့ဒုက္ခတွေတော်တော်များများကအဲ့လိုနေရာတွေမှာနေရပါတယ်။လုံခြုံမှုမရှိဘေးပါဝင်ခြင်းမှာဆေးကြောက်ရောင်းကျေးစားအမျိုးသမီးတွေကိုဆွဲမဟုတ်တရားလုပ်နေတဲ့မြင်ကွင်းတွေကဝိုင်းရံနေတာဆိုတော့အမေရိကန်ပြည်ထောင်စုရဲ့ကောင်းမွန်တဲ့အချက်တွေကိုကူးယူဖို့အခွင့်အရေးထက်မိမိမိသားစုလုံခြုံရေးနဲ့ပို့ဆောင်ဆက်သွယ်ရေးကိုအာရုံစိုက်နေရပါတယ်။ဒုက္ခသည်တူဦးရဲ့ဆိုရဒီမြို့မှာကရင်ဒုက္ခသည်တွေနဲ့အတူနီပေါ်ဒုက္ခသည်တွေလည်းရှိတယ်ဗျ။ရောက်စားတုန်းကဆိုရင်ကရင်ဒုက္ခသည်တွေနီပေါ်ဒုက္ခသည်တွေကကားမမောင်းတတ်တော့စပိန်ကလေးတွေနဲ့အလုပ်သွားကြတယ်။လူမဲလမ်းသေးတွေကသူတို့ရဲ့ဘိန်းတွေကိုဖြတ်တာလူယူပိုက်ဆံတောင်းဓမြတိုက်လုပ်ကြတယ်။စပိန်တွေပါသွားတာလည်းအချိန်ချင်းသူတို့ရဲ့စပွန်ဆာတွေကိုတိုင်းမြန်တော့လဲဒီလိုလူမဲလူမိုက်ခိုင်းတွေနဲ့ရံမဖြစ်နဲ့သူတို့တောင်းယူရင်အပါတကြီးပေးလိုက်ပြီးမှရဲတိုင်ဆိုပြီးအကြံပေးလို့ရှိပါတယ်အင်္ဂလိပ်စကားကခက်ခဲရှိတော့ရဲတိုင်ကိုဘယ်လွယ်ပါမလဲလीဒီလိုနဲ့ကရင်ခြားတိတ်လေးတွေကတဖြည်းဖြည်းအရွယ်ရောက်လာတယ်အုပ်စုဖွဲ့ပြီးအမဲတွေကိုပြန်ချတယ်တခါတလေဘလောက်မိုက်တယ်လဲဆိုရင်သူတို့ပေါ်နိုင်ချင်းတဲ့လူမဲကောင်တွေရဲ့အိမ်မော်ထီတက်ရိုက်တယ်တခါတလေလမ်းမပေါ်မှာမောင်းလာတဲ့ကားကိုတားပြီးရိုက်တယ်ဟိုအမဲကောင်တွေကလည်းမဟုတ်တရုတ်ဘောင်းစုံလောက်ထားတာဆိုတော့ရဲကိုမတိုင်ရဲဘူးအမဲတွေကိုပြန်ချနိုင်ပြီဆိုတဲ့အသည့်နဲ့လူငယ်လေးတွေကပို့ပြီးအတင်ရဲလာတယ်ဒီလိုနဲ့ဂိုင်းတွေဖြစ်လာတယ်ဟိုတလောကကရင်လေးတယောက်ရိုချက်စတာမြို့တွင်းကမြစ်ထဲမှာမျောပါလာတာကိုတွေ့ရတယ်ခေါင်းမှာလဲတနတ်တန်ရနဲ့ပျောက်နေတာ3ရက်လောက်ရှိပြီတဲ့အခုမှအလောင်းပြန်တွေ့ရတာတကယ်တော့မြို့မှာကလူမဲတွေနဲ့နီဘော့တွေမြန်မာတိုင်းရင်းသားလူငယ်တချို့နဲ့အပြန်အလှန်ပြစ်ခတ်နေတာတွေကသတင်းစာထဲမှာမကြကနပါတတ်တယ်ဒီလိုအဖြစ်အပျက်တွေကိုရင်ဆိုင်နေရတဲ့လူငယ်တွေကိုကြည့်ပြီးအီတလီလူမျိုးတွေအမေရိကကိုအခြေဆက်ခါစားကအဖြစ်အပျက်ကိုသွားသတိရမိပါတယ်အီတလီမာဖီးယားအဖွဲ့ကြီးပေါ်ပေါက်လာခဲ့ပြီမဲ့ခေါင်းဆောင်တွေကအမြုံမြန်ကြီးကြပါတယ်သူတို့ကတိတ်လက်ရင်နဲ့ပြစ်တာခတ်တာတတ်တာဖြားတာတွေကိုအုပ်စုလိုက်လောက်ကြပြီမဲ့သူတို့ရဲ့အတိုင်းဝိုင်းကိုတော့ခိုင်ခိုင်မာမာအကာအကွယ်ပေးပါတယ်မျိုးဆက်တဲ့လူငယ်တွေကိုတော့စုံပါတယ်သူတို့လိုမိုက်မဲတာတွေမလုပ်ဖို့လူငယ်တွေကိုပညာရေးမှာအာရုံစိုက်ဖို့တိုက်တွန်းညပါတယ်တော်ရရှိမှခင်ဗျာမြမပြည်ကလာတဲ့လူလက်ပိုင်းတွေလူကြီးတွေကအဲ့လိုနီးကိုတုံးပြီးကိုယ့်ရဲ့လူအဖွဲ့စည်းအတွက်အမြင့်ကျကျတိဆောက်တင်ပါတယ်ဗမာမုံဒီရေလုံနေတာထက်လူငယ်တွေကိုလမ်းမမရောက်အောင်ကိုယ့်ရဲ့အဖွဲ့အစည်းတွေကိုအဆင့်တန်းရှိရှိကြီးထွားလာအောင်လုပ်တင်ပါတယ်အမုံတရားတွေနဲ့ကြီးအုပ်စုဖွဲ့နေလို့ကတော့ ကိုလိုပဲအမုံတက်ခံရှိတဲ့သူတွေနဲ့ပဲတွေ့ရမှာအမှန်ပါ။တော်ရရှင်မြမပြည်သူတွေလည်းနှစ်သိရဲ့အလင်းတကားကိုချစ်ချင်းနဲ့တွန်းပွင့်နိုင်ကြပါစေ။လူမျိုးပေါင်းစုံငြိမ်းချမ်းသာယာတဲ့ဖက်ဒရယ်ပြည်ထောင်စုကြီးကိုလည်းတိဆောက်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။ပျော်ရွှင်သောနှစ်သိဖြစ်ပါစေ။